တင်းနေရလို့ဟာအန်ဒရီများရဲ့တမူကွမ်းကြောင့်လုပ်ငန်းလူစားတစ်ခုဖြစ်ဆက်ရှိနေလို့မဲ့လို့ငယ်စည်းမသားတင်းတော်များအဖွဲ့ RSF ကပြောပါတယ်။ဒီနေ့အတွင်းတင်းမီဒီယာသမား49ယောက်တက်ခံရပြီးလက်ရှိမှာ389ယောက်အကျဉ်းချနေပြီးတော့59ယောက်ဟာတရားခံတွေဖြင့်ဖမ်းဆီးခံထားရတယ်လို့ RSF ကပြောပါတယ်။ဒီကဘာလုံးမှာတင်းမီဒီယာသမားတွေအသက်အရွယ်ရှိတဲ့ဒီတက်ခံခံရတာနဲ့စိုးရွားစွာပြုမှုဆက်ဆံခံရမှုဆိုင်ရာဒီဇင်ဘာလ19ရက်နေ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစီအစဉ်ထဲထဲမှာ RSF အဖွဲ့ကအဲ့လိုဖော်ပြထားတာပါ။တရားစွဲကူကူနေတဲ့တက်ခံရတဲ့တင်းမီဒီယာသမားအရေးအတွက်ဟာ16နှစ်အတွင်းအနေဆုံးအရေးပဲဆိုတာကိုလည်းဖော်ပြထားပါတယ်။လွန်ခဲ့တဲ့20အတွင်းတနစ်ကိုတင်းမီဒီယာသမားအယောက်80ထမ်းရခြင်းအပြင်အသက်ခံခဲ့ရတာနဲ့နှိုင်းချရင်ဒီနှစ်မှာတမိုင်းတင်နေသွားတာဟာအဓိကအားဖြင့်စစ်ဖြစ်နေတဲ့နေရာတွေမှာအသက်ခံရတဲ့တင်းမီဒီယာသမားအရေးအတွက်ရောကြသွားတာကြောင့်ဖြစ်တယ်လို့ RSF ကပြောပါတယ်။ Syria, Afghanistan နဲ့ Yemen နိုင်ငံတွေကလက်နက်ကင်ပစ်ခါပြီးအကြောင်းတင်းယူခြင်းဒီကနေ့ကတည်ဆုံသွားတဲ့တင်းမီဒီယာသမား34ယောက်ရှိပြီးဒီနှစ်မှာတော့စုစုပေါင်း18ယောက်တည်ဆုံပါတယ်ခင်ဗျာ။